အိန္ဒိယကောင်ဝေးဦးစီးချုပ်ဗိုလ်ချုပ်ကြီး MM နာရာဗနီနဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဟာစရင်ဂလာတို့ဟာတနင်္ဂနွေနေ့တနင်္လာနေ့ကြမြန်မာနိုင်ငံကိုအလေပတ်ရောက်ရှိလာမှာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်ကြားနယ်စပ်တင်းမာမှုရှိနေခြင်းမှာမြန်မာနိုင်ငံကိုအိန္ဒိယရဲ့ထိပ်တန်းခေါင်းဆောင်တို့ဦးလာရောက်လည်ပတ်တာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးစရင်ဂလာနဲ့ဗိုလ်ချုပ်ကြီးနာရာဗနီတို့ရဲ့ခီးစဉ်တွင်နိုင်ငံတော်အတမန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်အိန္ဒိယခေါင်းဆောင်နှစ်ဦးဟာမြန်မာတမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတီးတန့်တွေ့ဆုံမယ်လို့စနေနေ့ကထုတ်ပြန်တဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါဗျ။မြန်မာခေါင်းဆောင်တချို့အဆိုအရနေဆက်တိုင်းသားလက်နက်ကင်တပ်ဖွဲ့တွေလက်ထဲကိုတရုတ်လက်နက်တွေဝင်ရောက်လာနေတာအတွက်မြန်မာနဲ့တရုတ်ကြားဆက်ဆံရေးစိတ်ကတိကအောက်ဖြစ်နေခြင်းမှာအိန္ဒိယကသူ့ရဲ့အဆင့်မြင့်ကိုယ်စားလှယ်တွေကိုအခုလိုဆေးလွှတ်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားဝန်ကြီးနဲ့ဆေးဦးစီးချုပ်တို့ရဲ့ခီးစဉ်တွင်ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးကိစ္စကိုထဲသွင်းဆွေးနွေးကြမှာဖြစ်သလိုပါကစ္စတန်အခြေစိုက်အကြမ်းဖက်အုပ်စုတွေကဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာတွေကိုဝင်ရောက်စီယုံပြီးဒေသတွင်းလူညုံရေးကိုချိမ့်ချောက်နေတဲ့ကိစ္စကိုလည်းဆွေးနွေးပွဲရှိတယ်လို့မျှော်လင့်ရကြောင်းနယူးဒယ်လီတန်တမန်ရက်ကွက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါရခင်ဗျာ။